အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့အိန္ဒိယမှာကူးစက်သူလူနာသေ4,900ကျော်ရှိပါတယ်။လာမယ့်စနေနေ့မှာဒီပါဝလီဟိန္ဒူဘာသာရေးပွဲတော်ရှိတာကြောင့်ဈေးဝယ်စင်တာတွေမှာဈေးဝယ်တွေနဲ့ပြည်နေတဲ့မြို့တော်ညူဒေလီတဝိုက်ဒီကနေ့ကူးစက်သူ 8,590 ကျော်နဲ့စံချိန်တင်ခဲ့ပါတယ်။တခြားမြို့ကြီးတွေမှာထဲညူဒီလီမှာကူးစက်မှုနှုန်းကမြင့်တက်နေတာပါ။တနင်္ဂနွေလုံးအတိုင်းအတာနဲ့ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ950နဲ့အခုထိသေဆုံးသူပေါင်းက 32,100 ကျော်ရှိပါတယ်။နယူးဇီလန်နိုင်ငံမှာလည်းကူးစက်မှုအသေးရှိတာကြောင့်အော့ကလန်မြို့နယ်လူတွေကိုအိမ်တွေကနေအလုပ်လုပ်ကြဖို့နဲ့အသွားအလာတွေကိုသတိထားကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအဆိုးရရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်မှုတွေကိုနှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုခံထားရသူဘာသာရေးကိန်းကောင်းဆောင်တရားကိုတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့ February နဲ့ Malaria တုန်းကဝီပီစုတောင်းမွေးတစ်ခုချင်းပါရာကနေလူပေါင်းထောင်နဲ့ချီပြီးတော့ယောဂကုသခဲ့တာပါ။အသက်88နှစ်ရှိပြီဖြစ်တဲ့ဘာသာရေးကိန်းကောင်းဆောင်လီမန်ဟီကိုအာမခံပေးထားပြီးမဲ့သူ့အနေနဲ့ Electronic အခြေအခံကိရိယာကိုဝတ်ဆင်ထားရမှာဖြစ်ပြီးနေမှာပဲနေထိုင်ဖို့အမိန့်ထုတ်ထားပါတယ်။သူကိုဖះเจ้าအဖွဲ့ဝင်တွေရဲ့အမည်စင်ထင်ချန်ထားမှုနဲ့ကုသယောဂဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ယောဂကုသသူ 28,900 ကျော်မှ 9,200 ကျော်ကဒီဖះเจ้าနဲ့ဆက်ဆက်နေတာဖြစ်ပါတယ်ရှင်။